This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
Radio NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ဘေးတို့မှခင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစပြီး Radio NUG မနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါလိမ့်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုကျွန်တော်နေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ12ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့စေကောင်စီမှလှိုင်းပွင့်မြို့နယ်ကျေးနယ်အုပ်ချုပ်ရေးမှူးများခေါ်ယူပြီးစစ်မှုထမ်းကောက်ခံရန်အတင်းအဓမ္မတောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်စစ်ကောင်စီတပ်များဟာလှိုင်းဘွဲ့ဗျူဟာရုံးမှာလှိုင်းဘွဲ့မြို့ပေါ်ရက်ကွက်ကကြီးခါကြီးအုပ်ချုပ်ရေးမှူးများနဲ့ထော်ရွှေအင်းတို့သိပ်ပံကမော်လေးတက်ခွက်ဖူနိုးကောကွမ်မောင်ညလီတာယာကုံကျူချောင်းဥထောင်တဝန်ဖန်ရကျုံပကူနဲ့တခင်းလုံးကြီးနယ်အုပ်ချုပ်ရေးမှူးများအခေါ်ယူပြီးလုံခြုံရေးအစီအဝေးနဲ့မြို့နယ်ထွေးအုပ်ရုံးမှာစစ်မှုထမ်းခြင်းအကြောင်းအရာဆိုင်ရာအစီအဝေးများပြုလုပ်ခဲ့ကြောင်း KNU ဗဟုမှသတင်းထုတ်ပြန်ထားပါသည်။အဆိုပါအစီအဝေးမှာစစ်မှုထမ်းများကောက်ခံရန်ဆွေးနွေးခဲ့ပြီး2024ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာနောက်ဆုံးထား၍အပတ်စဉ်8အတွက်စစ်မှုထမ်းတပ်သားအသစ်များကိုဗျူဟာရုံးသို့အရောက်လာပို့ပေးရန်ဗျူဟာမှုဘုံမှုကြီးစိုးမင်းအောင်မှကြီးနယ်အုပ်ချုပ်ရေးမှူးများအားအမိန်ပေးညွှန်ကြားခဲ့ကြောင်းသိရပါသည်။ကျင်းနဲ့တခုမှာလူတဦးစီပေးရမှာဖြစ်ပြီးတော့လူမပေးနိုင်ပါကလူတစ်ယောက်အစားကျပ်ငွေသိန်း30ပေးရမှာဖြစ်ပါတယ်အထက်ပါအတိုင်းလိုက်နာဆောင်ရွက်ခြင်းမပြုပါကမြို့အဝင်ထွက်ခိတ်များမှနေပြီးအစဉ်ပြေတလူစစ်မှုထမ်းပေါ်တာဆွဲဖမ်းဆီးမယ်လို့ချိန်ချောက်ခဲ့ကြောင်းသိရပါတယ်အဒီနောက်2024ခုနှစ်ဒီဇင်ဘာလ10ရက်နေ့နေ့လယ်3နာရီဝန်းကျင်မှာစစ်မှုထမ်းအကြောင်းအရာဆိုင်ရာနောက်ဆက်တွဲတည်ထက်အစည်းအဝေးခေါ်ယူပြီးအပတ်စဉ်ခုနှစ်မှာပူဆောင်ခြင်းမရှိသေးတဲ့ကျင်းနဲ့များအနေဖြင့်အခုအပတ်စဉ်8မှာတအုပ်စုမှာတယောက်2024ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာနောက်ဆုံးထား၍မဖြစ်မနေပေးရမယ်လို့ထပ်မံပြောကြားခဲ့ကြောင်းသိရပါတယ်အဒီလိုအတင်းအထမစစ်မှုထမ်းကောက်ခံနေမှုကြောင့်မြို့နယ်ကျေးနယ်များအတွင်နေထိုင်နေကြရတဲ့ပြည်သူလူထုများအနေဖြင့်စိုးရိမ်ထိတ်လန့်လျက်ရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီတောင်သားမှာစစ်ကောင်စီကလေကြောင်းမှပုံကျဲခဲ့ရာအမျိုးသမီးတအုပ်တည်ဆုံးပြီးတော့ပြည်သူ5ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းမြင်းကြံခရိုင်တောင်သာမြို့နယ်မိုးနှောင်ခင်ကျေးရွာကိုစစ်ကောင်စီကလေကြောင်းမှပုံကျဲတိုက်ခိုက်ခဲ့ရာအမျိုးသမီးတအုပ်သေဆုံးခဲ့တယ်လို့တောင်သာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ10ရက်နေ့ညနေ 4:00 နာရီခွဲအချိန်မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲအကြောင်းမဲ့ပုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ပုံကျဲတိုက်ခိုက်မှုအတွင်အသက်50အရွယ်အမျိုးသမီးတအုပ်သေဆုံးခဲ့ပြီးတော့အမျိုးသား2ဦးနဲ့အမျိုးသမီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဒါအပြင်ပြည်သူပိုင်နေအိမ်12လုံးလည်းပျက်စီးဆုံးရှုံးခဲ့ပြီးတော့ဒဏ်ရာရခဲ့တဲ့ပြည်သူ5ဦးကိုပြည်သူ့ကာကွယ်ရေးရဲဘော်များကကျန်းမာရေးစောင့်ရှောက်မှုပေးခဲ့တယ်လို့ဖော်ပြထားပါတယ်။အကြမ်းဖက်စစ်တပ်ကပြည်သူကိုရန်သူတပ်ဖွဲ့သဘောထားပြီးလေကြောင်းမှတိုက်ခိုက်ဖျက်ဆီးတပ်ဖြတ်နေတာကြောင့်ပြည်သူများအနေနဲ့လေကြောင်းအန်တီသတိပြုကအိမ်တိုင်းမှာပုံကူခြင်းများဒူးထားကြဖို့ကိုလည်းတိုက်တွန်းထားပါရယ်ခင်ဗျာဆက်လက်ပြီးလေတူမြို့နယ်မှာစစ်ကောင်စီရဲ့လက်နက်ကြီးကြောင့်ကလေးငယ်တအူးအပါအဝင်ပြည်သူ3ဦးဒဏ်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်ကရင်အမျိုးသားအစည်းအရုံးကော်တူးလီအုတ်ချုံနယ်မြေခလွယ်လွီထူခရိုင် လေတူမြို့နယ်နဲ့စောတိမြို့နယ်တို့မှာစေကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ကလေးငယ်တအူအပါဝင်ပြည်သူ၃ဦးဒဏ်ရာရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။လေတူမြို့နယ်မှာဒီဇင်ဘာလ6ရက်နေ့ကပိန်းစလုတ်အခြေဆိုင်ခလာယ264တက်ကနေဝါပင်စုရွာကို120မမတလုံးလိန်ပင်ရွာကို120မမတလုံးပစ်ခတ်ခဲ့ကဒီဇင်ဘာလ9ရက်နေ့မှာလည်းအင်းနဲ့ရွာကို120မမနှလုံးနဲ့ဒီဇင်ဘာလ10ရက်နေ့မှာနတ်တန်ကွင်းမှာနေရာယူထားတဲ့စစ်ကောင်စီတက်ကတောင်ပူရွာကို120မမတလုံးရွှေဝါတယင်းခမရ339မှ6တဲစုရွာကို120မမနှလုံးဒီဇင်ဘာလ9ရက်နေ့မှာကုန်းချောင်းဝရွာကို120မမနှလုံးပြတ်ခတ်ခဲ့တာလို့ဆိုပါတယ်၎င်းလက်နက်ကြီးပြတ်ခတ်မှုများကြောင့်တောင်ပူကြေးရွာမှအသက်35နှစ်အရွယ်စောကျော်သူထွန်းအသက်41နှစ်အရွယ်စောဆဲဂီနဲ့အသက်1နှစ်အရွယ်နော်သွန်းရနာထွန်းတို့တုံဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒါအပြင်စောတိမြို့နယ်မှာလည်းတော်ဝိရွာမှာနေရာယူထားတဲ့စစ်ကောင်စီရဲ့ခမရ20တပ်ရင်းကဂွေးကုန်းရွာတွေကို120မမလေးလုံးပြစ်ခတ်ခဲ့သေးတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီတပေးသားရွာကိုစစ်ကောင်စီကမိရှုဖျက်ဆီးခဲ့ပြီးတော့မိရှုခံထားရတဲ့အမိမတိဓာတ်ဘော်ဒီ၄ခုတွေ့ရှိတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းရွှေဘုံမြို့နယ်တပီးသားရွာကိုရွှေဘုံမြို့ပေါ်ကစစ်ကောင်စီစစ်ကြောင်းနဲ့ရွှေဘုံအနောက်ဘက်ကြေးရွာများကပြူစောတိများပူပေါင်းပြီးမိရှုဖျက်ဆီးခဲ့တယ်လို့ရွှေဘုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အဲဒီလိုမိရှုခံခဲ့ရတာကြောင့်တပီးသားကြေးရွာမှအင်ဂျီ200နီးပါးမီးလောင်ပျက်စီးခဲ့ရတယ်လို့မိရှုခံထားရတဲ့အမိမတိဓာတ်ပတ်ဒီ၄ခုကိုလည်းတွေ့ရှိခဲ့ရတယ်လို့သိရပါတယ်။အဆိုပါရော်အလောင်းမြောက်ကိုစစ်ကောင်စီဘက်ကပြည်သူ့ကာကွယ်ရေးရဲဘော်တွေလို့ထုတ်ပြန်ထားပေမဲ့ကာကွယ်ရေးတပ်ဖွဲ့ဝင်များမဟုတ်တလို့ဒေသခံပြည်သူများထဲမှလည်းပျောက်ဆုံးနေတာမရှိတာကြောင့်မြည်သူမြည်ဝါဖြစ်ကြောင်းကိုအတိမပြုနိုင်သေးဘူးလို့ဆိုပါတယ်။ဒီဇင်ဘာလ9ရက်နေ့ကနေ9ရက်နေ့အထိစစ်ကြောင်းထိုးနေတဲ့အဆိုပါစစ်ကောင်စီပူးပေါင်းစစ်ကြောင်းဟာရွှေဘိုပကဖတိုက်ခိုက်ရေးအဖွဲ့ PDO နဲ့နေမြေကန်ပကဖများခင်းထားတဲ့မိုင်းခွဲများကြောင့်ပြူစောတိတဦးတည်ဆုံးခဲ့ပြီးတော့၃ဦးဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်။ဒဏ်ရာရပြူများထဲမှာပယံပြူကောင်းဆောင်အောင်ကျော်လဲပါဝင်နေတယ်လို့သိရပြီးပြည်သူ့ကာကွယ်ရေးတပ်ဖက်ကလည်းရဲဘော်၂ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီနိုင်ငံတဝန်အချမ်းဘတ်စစ်အုပ်စုရဲ့လေကြောင်းဖြင့်တိုက်ခိုက်မှုကြောင့်အမျိုးသမီး116ဦးနဲ့အမျိုးသား121ဦးစုစုပေါင်း239ဦးသေဆုံးခဲ့ပြီးတော့အသက်18နှစ်အောက်ကလေးငယ်49ဦးပါဝင်တဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံတဝန်အချမ်းဘတ်စစ်အုပ်စုရဲ့လေကြောင်းဖြင့်တိုက်ခိုက်မှုကြောင့်အမျိုးသမီး116ဦးနဲ့အမျိုးသား121ဦးစုစုပေါင်း239ဦးသေဆုံးခဲ့ပြီးအသက်18နှစ်အောက်ကလေးငယ်49ဦးပါဝင်ခဲ့တယ်လို့သိရပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမှကောက်ယူထားတဲ့သတင်းအချက်လက်များအရ2024ခုနှစ်ဩဂုတ်လ1ရက်နေ့မှနိုဝင်ဘာလ30ရက်နေ့အထိနိုင်ငံတော်မှအကြမ်းဖက်စစ်အုပ်စုရဲ့လေကြောင်းဖြင့်တိုက်ခိုက်မှုကြောင့်အမျိုးသမီး116ဦးနဲ့အမျိုးသား121ဦးစုစုပေါင်း239ဦးသေဆုံးခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးတော့အရေးအကြီးအထွတ်မှအသက်18နှစ်အောက်ကလေးငယ်49ဦးပါဝင်တယ်လို့ဖော်ပြထားပါတယ်။အဆိုပါ239ဦးအနက်ရခိုင်ပြည်နယ်မှာ88ဦးတိဆုံးမှုအများဆုံးဒေတာဖြစ်ပြီးရှမ်းပြည်နယ်မှာ43ဦးဖြင့်တိဆုံးမှုဒုတိယအများဆုံးဒေတာဖြစ်ပါတယ်။ဒါအပြင်အဆိုပါကာလအတွင်းနိုင်ငံတော်စစ်အုပ်စုရဲ့လက်နက်ကြီးဖြင့်ပစ်ခတ်တိုက်ခိုက်မှုကြောင့်အမျိုးသမီး53ဦးနဲ့အမျိုးသား51ဦးစုစုပေါင်း104ဦးတိဆုံးခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးတော့၎င်းအရေးအတွက်မှာအသက်18နှစ်အောက်တိဆုံးသူ19ဦးပါဝင်ကအဆိုပါ104ဦးအနက်တိဆုံးမှုအများဆုံးဒေသမှာ32ဦးဖြင့်စကိုင်းတိုင်းမှဖြစ်ပြီးတော့ရခိုင်ပြည်နယ်မှာ20ဦးဖြင့်တိဆုံးမှုဒုတိယအများဆုံးဒေသဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးမုံရွာမန္တလေးကားလမ်းပေါ်မှာစစ်ကောင်စီတန်ချက်ကကား၄စီးကိုမိုင်းဆွဲတိုက်ခိုက်ခဲ့ပြီးတော့ခုနှစ်ဦးတိဆုံးတဲ့တဲ့င်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမြို့ကနေမန္တလေးမြို့ဘက်ကိုထွက်လာတဲ့စစ်ကောင်စီတန်ချက်ကကား၄စီးကိုမိုင်းဆွဲခဲ့ပြီးတော့စစ်ကောင်စီတပ်သား9ဦးတိဆုံးခဲ့တယ်လို့လျှက်စီးတက်ခွဲမုံရွာခရိုင်အမှတ်7တရင်တက်ခွဲ3ကသတင်းထုတ်ပြန်ထားပါတယ်ဒီဇင်ဘာလ17ရက်နေ့မနက်10နာရီခန့်မှာမုံရွာမန္တလေးကားလမ်းအတိုင်းထွက်လာတဲ့စစ်ကောင်စီရင်တန်းကိုချောင်းဦးမြို့အရှိတ်ချောင်းဦးမြင်းမှုလမ်းပိုင်းတနေရာမှာမိုင်းဆွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်ရှေ့ထွက်မိုင်း6လုံးပရိဒါမိုင်း9လုံးတွဲစုစုပေါင်း15လုံးဖြင့်မိုင်းဆွဲတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား9ဦးနေရာမှာပဲတိဆုံးခဲ့ရပြီးတော့တအူးအပြင်းထန်တန်ရာရခဲ့ကတန်ချက်ကကားနှစ်စီးလဲပျက်စီးသွားခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုလျှက်စီးတက်ခွဲမုံရွာခရိုင်အမှတ်7တက်ရင်တက်ခွဲ3ရေနကားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ 7 Defense Force ပြည်သူ့တော်လှန်ရေးတပ် 11 People Defense Force အဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ ဆက်လက်ပြီးချင်းတွင်းမြစ်ကြောင်းအတိုင်းရိခါပူထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုဖျက်တောက်တိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမြို့နယ်အုံးပင်စိတ်ကန်းကနေကံကြီးကုန်းပြူရွာနဲ့အမြင့်ရဲစခန်းကိုရိခါပူထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုဖျက်တောက်တိုက်ခိုက်ခဲ့တယ်လို့ငမူးရိတ်ခေါ်လံကသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ17ရက်နေ့မနက် 9:45 မိနစ်ခန့်မှာအုံပင်စိတ်ကန်းကနေချင်းတွင်းမြစ်ကြောင်းအတိုင်ရိခါပူထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုကြားဖြတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုအတွင်စစ်ကောင်စီတပ်သား3ဦးသေဆုံးပြီးတော့6ဦးထပ်မင်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးမောမန့်စစ်ပညာသင်တန်းစင်လောင်းလုံးမြို့နယ်ပကဖရဲဘော်များအားဂုံးပြုခြင်းနဲ့လောင်းလုံးမြို့နယ်ပအာဖမှကြီကာအုတ်ထုတ်များတက်ဆင်ခြင်းအခမ်းအနားပြုလုပ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မုံမန်စစ်ပညာသင်တန်းစင်လောင်းလုံးမြို့နယ်ပကဖရဲဘော်များအားဂုံးပြုခြင်းနဲ့လောင်းလုံးမြို့နယ်ပအာဖမှကြီကာအုတ်ထုတ်များတက်ဆင်ခြင်းအခမ်းအနားပြုလုပ်ခဲ့ကြောင်းတဲ့ရင်ထုတ်ပြန်ထားပါရယ်။မုံမန်စစ်ပညာသင်တန်းစင်လောင်းလုံးပကဖရဲဘော်များအားဂုံးပြုခြင်းအခမ်းအနားကိုဖိတ်ကြားထားတဲ့ဧည့်သည်တော်များလောင်းလုံးပကဖတာဝန်ရှိသူများနဲ့ရေးရာတာဝန်ခံများလောင်းလုံးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှတာဝန်ရှိပုဂ္ဂိုလ်များတက်ရောက်ခဲ့ကြပြီးတော့သင်တန်းစင်ရဲဘော်များအားကြီးကအုပ်ထုပ်များပီးအပ်ဂုံးပြုခဲ့ကြောင်းသိရပါတယ်ခင်ဗျာဆက်လက်ပြီးရေးမြို့နယ်တောင်ပိုင်းခမရ299မှပါတာစတက်သားလက်နက်နဲ့အတူအလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်ရေမြို့နယ်တောင်ပိုင်းခမရ299မှကိုပိုင်အမှတ်ပါစ1339619တကက6ပါတာစတက်သားစောစုထက်အေးဟာရေမြို့မြောက်ပိုင်းတက်ခွဲရမညပျောက်ကြားတက်ခွဲ RGF ထံသို့လက်နက်နဲ့အတူဆက်သွေပူပေါင်းအလင်းဝင်ရောက်လာခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည် MA 11တလက် G120 တောင်းဤနာကတလုံးလက်ပြဘုံတလုံးနေမိုင်တလုံးကြီးကအင်ဂျီတထည်နဲ့ဤခွင့်မဲ့အပါအဝင်တက်ခွဲတာဝန်ရှိသူကိုရရင်သွေးထံအနှံခဲ့တယ်လို့ဖော်ပြထားပါတယ်။ရမညပျောက်ကြားတက်ဖွဲ့ထံဆက်သွေမဲ့နီလန်းများစကားစတက်တွင်ဖျဲသည်အားဖြန့်ဝေထားခဲ့ပြီးတော့ ICC တရားရုံးမှဖန်ဝရန်ထုတ်ခံရတော့မယ်စစ်ကောင်စီအကြမ်းဖက်အုပ်စုရဲ့အဓမ္မစီခိုင်းမှုအားအသက်နဲ့ခန္ဓာပိဆက်နေခြင်းကိုရဲဝန်းစွာယုံထွက်နိုင်စေဖို့တိုက်တွန်းရင်းအစဉ်တစိုက်ကမ်းလှမ်းနေတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှဲတို့ကပြပို့ထားတာဖြစ်ပါတယ်ခင်ဗျာ။စီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်ရရှင်များရှင်။အခုချိန်ကစပြီး Radio NUG ရဲ့ဒီဇင်ဘာလ12ရက်နေ့မနေ့ကင်းပြည်တွင်သတင်းများကိုတင်ပြပေးပါမယ်။ကျွန်မຫນွေဦးမိုင်ပါ။အမျိုးသားရင်ငွေရေးအစိုးရက2016နှစ်မြောက်တောင်နှစ်တက်ကူနှစ်အခါနာတို့တဝင်လွာပေးပို့တဲ့သတင်းကိုပထမဆုံးတင်ပြပေးချင်ပါတယ်။ဒီဇင်ဘာလ17ရက်တွင်ကြာရောက်သည့်တောင်တိုင်းသားတို့၏2016နှစ်မြောက်နှစ်တက်ကူနှစ်အခါနာတို့အမျိုးသားရင်ငွေရေးအစိုးရမှတဝင်လွာပေးပို့ထားပါရယ်။နှစ်တက်ကူနှစ်အခါသမယတွင်မြန်မာပြည်ဖွားတောင်တိုင်းသားများအားလုံးကောင်းချင်းမင်္ဂလာဖျားဖျားဖြင့်ပြည့်စုံနိုင်ကြပြီးဒီမိုကရေစီအနှစ်သာရများဖြင့်ပြည့်စုံကြွယ်ဝသည့်တောင်ပြည်တစ်ကိုအတူတကွထူထောင်နိုင်ကြပါစေကြောင်းအလေးနက်ဖော်ပြအပ်ပါတယ်လို့တဝန်နွားရင်ဖော်ပြထားပါတယ်။နှစ်ပေါင်းများစွာတိုင်းသားလူမျိုးအသီးသီးအပေါ်တွင်အနိုင်ကျင့်ဗိုလ်ကျဆိုးမှုလာခဲ့သည့်အကြမ်းဖက်ဆဲအုပ်စုသည်ယခုအခါတွင်အဖက်ဖက်မှယိုယွင်းပျက်စီးလာလျက်ရှိပြီး၎င်းတို့အနေဖြင့်ဆက်လက်ရှင်းသားရည်တည်နိုင်ရဲ့အတွက်တရားမဝင်ရွေးကောက်ပွဲနီလန်းဖြင့်အသက်ဆက်နိုင်ရန်ကြိုးပမ်းလျက်ရှိကအကြမ်းဖက်ဆဲအုပ်စုအနေဖြင့်တိုင်းသားအလုံးလိုလားတောင်းတလျက်ရှိသည့် Federal Democracy ပြည်ထောင်စုအတွက်မိတိအာမခံချက်မှမပေးနိုင်သည်ကိုအမျိုးသားရင်သွေး၏အစိုးရနှင့်တကွတိုင်းသားတော်လှန်ရေးအင်အားစုများအလုံးကချွန့်ချွတ်မရှိလက်ခံထားပြီးဖြစ်တယ်လို့ဖော်ပြထားပါတယ်တိတုံညာနှစ်ခွန်စစ်စင်ရေးမှအစာပြု၍တောင်တိုင်းသားတော်လှန်အင်အားစုများပါဝင်သောညီနောင်မဟာမိတ်တိုင်းသား၃ဖွဲ့၏ရဲစွမ်းတတ္တိပြေဝပြီးထိုးချွင်ပြောင်မြောက်မှုတို့ကြောင့်ရှမ်းပြည်နယ်မှမြို့နယ်များအပြင်အစမ်းဖက်စေုပ်စု၏တပ်ရင်းတပ်မှဌာနချုပ်များပါဝင်တိုင်းစစ်ဌာနချုပ်ကိုပါသိမ့်ပိုက်နိုင်သည့်အထိအောင်မြင်မှုများကြီးကြီးမားမားရရှိခဲ့ပြီးမကြာမီကာလတွင်တောင်တိုင်းသားတို့လိုလားတောင့်တလျက်ရှိသည့်ကိုပိုင်ပြဌာန်းခွင့်နဲ့အမျိုးသားတန်းတူရေးတို့အတွက်ထိုက်တန်သည့်အောင်ပွဲကိုနိုင်ငံတော်ဝန်မှတိုင်းသားပြည်သူများနှင့်အတူရရှိခံစားပိုင်ဆိုင်နိုင်ကြပါစေကြောင်း နောင်လာမည့်နှစ်သစ်ကိုအချိန်အခါသမယကိုတိုင်းပြည်အတွင်းမိသားစုစုံကြီးစွာဖြင့်ကြီးကျယ်ခမ်းနားစွာကျင်းပနိုင်ကြပါစေကြောင်းဆန္ဒပြုလှည့်ဤကွန်ပျူတာဝန်လွှာကိုပေးပို့ကြောင်းဖော်ပြထားပါရရှင်ဆက်လက်ပြီးနှွေဥပန်အစုရှယ်ယာရောင်းချရမှုအမေရိကန်ဒေါ်လာ73,200,000,000ကျော်ထိရောက်ရှိခဲ့ကြောင်းဝန်ကြီးဦးတင်ထွန်းနိုင်သတင်းစကားပါတဲ့သတင်းကိုတင်ပြပါမယ်RM တွေကတဆင့်စင်းသွင်းထားပြီးသူတွေဆက်လက်ဝယ်ယူမှုတွေကြောင့်နှွေဥပအစုရှယ်ယာရောင်းချရမှုအမေရိကန်ဒေါ်လာ 73,200,000,000 ကျော်ထိရောက်ရှိခဲ့လို့စီမံကိန်းမန္တရင်းနဲ့ယင်းနီမြို့နံမှုဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးတင်ထွန်းနိုင်ကဒီဇင်ဘာ17ရက်မှာအတည်ပြုထားပါတယ် STB ရှယ်ရောင်းချမှုကိုတော်လှန်ပြည်သူတွေကိုယ်တိုင်ကိုယ်ကျဝယ်ယူနိုင်မှုကိုဒီဇင်ဘာ8ရက်နေ့နောက်ဆုံးဆိုတော့ငါလက်လန်းမီယာRM တွေကနေတဆင့်စင်းသွင်းထားပြီးသူတွေဆက်လက်ဝယ်ယူမှုတွေကိုနောက်3ရက်လက်ကမ်းကြိုဆိုထားတာမို့အဖြစ်ပါဝင်ကြတာတရရိတ်တက်နေလဲရှိနေပါတယ်အခုဆို73တန်းကို2,000,000ကျော်နေပါပြီလို့ဆိုပါတယ်နှွေဥပအစုရှယ်ယာများဒုတိယအကြိမ်ရောင်းချခြင်းကိုနိုမာလာမှဒီဇမလ10ရက်နေ့အထိရောင်းချပေးခဲ့ပါတယ်ရှင်အေအေရဲ့အောင်ပွဲဟာအာနာရှင်ကိုအရှိုက်ကိုထိုးလိုက်သလိုဖိနှိုင်ကျသွားစေတဲ့ပွဲဖြစ်တယ်လို့ဝင်ကြီးဦးထင်လင်းအောင်ဆိုတဲ့သတင်းကိုဆက်လက်တင်ပြပါမယ်။အေအေရဲ့အောင်ပွဲဟာအာနာရှင်ကိုအရှိုက်ကိုထိုးလိုက်သလိုဖိနှိုင်ကျသွားစေတဲ့ပွဲဖြစ်တယ်လို့စစ်တွေသတင်းအချက်လက်နဲ့ဤပညာဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးထင်လင်းအောင်ကဒီဇင်ဘာလ17ရက်မှာဆိုရှယ်မီဒီယာကတဆင့်ဆိုထားပါတယ်။ဒီကနေ့အေအေရဲ့အောင်ပွဲဟာအာနာရှင်ကိုအရှိုက်ကိုထိုးလိုက်သလိုဖိနှိုင်ကျသွားစေတဲ့ပွဲဖြစ်တယ်လို့ဝင်ကြီးကဆိုပါတယ်။နခခ၅စခန်းသည်မောင်တော်မြို့၏မြို့တကြီးရက်ွက်တွင်တည်ရှိပြီးရန်သူအင်အား900ကျော်စခန်းချတပ်ဆွဲထားသောစခန်းကြီးတစ်ခုဖြစ်ပါသည်။ရခိုင်ပြည်နယ်မောင်တော်မြို့တွင်နောက်ဆုံးလက်ကျန်စခန်းတစ်ခုအဖြစ်ကျန်ရှိနေသည့်အမှတ်9နေချားဆောင်ရဲတပ်ဖွဲ့ခွဲနခခ၅စခန်းကို2024ခုနှစ်ဒီဇင်ဘာလ10ရက်နေ့နနက် 9:30 မိနစ်အချိန်၌အရခတ်တက်တော်မှအပိသက်ချေမုံတက်ခိုက်တန်ခဲ့ပါရဲဤထိုးစစ်အတွင်းမှတ်တမ်းနဲ့သိမ်းဆည်းရမည်သောအလောင်းများစင်းအရန်သူ450အထက်သေဆုံးခဲ့ပြီးစစ်အုံဆောင်ပျက်စီးများကိုလည်းသိမ်းဆည်းရမည်ခဲ့လို့လည်းသတင်းထုတ်ပြန်ထားပါရဲ့ရှင်လေးလာကြဆက်ရှောင်းနေရတဲ့ဒီဘေးရင်ဆက်ရှောင်းများအားဟင်းချက်စရာအသီးအရွက်နဲ့ကုန်စည်များထောက်ပံ့တဲ့သတင်းကိုနောက်ထပ်တင်ပြပါမယ်စကိုင်းတိုင်းရေဦးမြို့နယ်အတွင်းမှာတိမ်းရှောင်နေတဲ့ဒီဘယ်ရင်မြုပ်ပေါ်ကစပေးရှောင်ပြည်သူများအတွက်ဖွဲဖွဲရရာဟင်းချက်စရာထောက်ပို့ကူညီပါအစီအစဉ်ဖြင့်ရာတီပေါ်အတီးအနံနဲ့ကုန်စည်မျိုးစုံကိုထောက်ပံ့လှူဒန်းပေးခဲ့လို့ရေဦးမြို့နယ်ဆက်ရှောင်ပြည်သူထောက်ပံ့ရေးကသတင်းထုတ်ပြန်ထားပါတယ်ရေဦးမြို့နယ်မှာတစ်နှစ်ကျော်နဲ့လေးလကျော်ခန့်တိမ်းရှောင်နေကြရတဲ့အိမ်ထောင်စု60ကျော်ကိုဒီဇင်ဘာလ10ရက်နေ့ကဟင်းချက်စရာရာတီပေါ်ကုန်စင်အတီးနံမျိုးစုံတို့ကိုတွားရောက်ကူညီထောက်ပံ့လှူဒန်းခဲ့တာလို့ဆိုပါရဲအဆိုပါလှူဒန်းမှုကိုရေဦးမြို့နယ်အခြေဆိုင် PDC သတင်းပြန်ကြားဌာနခွဲရေဦးမြို့နယ်ဆက်ဆောင်ပြည်သူထောက်ပံ့ရေး NGO နဲ့ရွှေဘူခရိုင်ပင်မပြန်ကြားဌာနတက်ခွဲရေခဲမြင့်ငယ်နယ်တို့ကရဲဘော်များကအတူပူပေါင်းပြီးစောင့်ရွက်ခဲ့ကြတာပါရဲဘော်များနဲ့အတူကုန်စင်အတီးနံများကိုလုံလောက်မျှတအောင်ကူညီပေးနိုင်မှုလှူဒန်းပါဝင်ပေးခဲ့ကြတဲ့ဒေါ်လေးချိုနဲ့မဝင်းမာတို့ကိုလည်းအထူးဝမ်းမြောက်စွာကျေးဇူးတင်ရှိပါကြောင်းဖော်ပြထားပါရရှင် The Promise Campaign မှာ2024ခုနှစ်နိုမာလာတွင်ကျမိုက်စီဒီယံဝန်ထမ်းထိခိုက်နေနာသူ28ဦးကိုထောက်ပံ့ကူညီနိုင်ခဲ့တဲ့တွင်ကိုဆက်လက်တင်ပြပါမယ် The Promise ကရီကဝက် Campaign အနေဖြင့်2024နိုမာလာတွင်18,250,000ကျပ်ဖြင့်ကျမိုက်စီဒီယံဝန်ထမ်းထိခိုက်နေနာသူ28ဦးကိုထောက်ပံ့ကူညီနိုင်ခဲ့လို့တင်ရရှိပါရယ် CDM Medical Network မှ2024ခုနှစ်နိုမာလအတွင်း The Promise ကရီကဝက် Campaign အနေဖြင့်ကျန်းမာရေး CDM ဝန်ထမ်းများကိုထိခိုက်နစ်နာအာမခံထောက်ပံ့ငွေများကူညီနိုင်ခဲ့မှုရှင်းလင်းကိုဒီဇင်ဘာ17ရက်မှာဖော်ပြပါရယ်2024ခုနှစ်မေလကစတင်ပြီးကရီကဝက်အလှရှင်များထံမှလှူဒန်းငွေများစတင်ကောက်ခံခဲ့ပြီးထောက်ပံ့ငွေများကိုကျန်းမာရေးဝန်ကြီးဌာန CDM ဝန်ထမ်းများထဲမှထိခိုက်နစ်နာမှုအသီးသီးခန်းစားခဲ့ရသူများအတွက်သက်ဆိုင်ရာထိခိုက်နစ်နာမှုအမျိုးအစားလိုက်ထောက်ပံ့ကူညီခဲ့ရာ2024နိုမာလတွင်18,250,000ကျပ်ဖြင့်ထိခိုက်နစ်နာသူ28ဦးကိုထောက်ပံ့ကူညီနိုင်ခဲ့လို့ဖော်ပြပါရယ်လဆင်အာမခံယူနစ်များဝယ်ယူလှူဒန်းနေကြတဲ့အဖွဲ့အစည်းတီးမှဂရိကဝက်ရှင်များအားလုံးနဲ့အတူအာမခံယူနစ်များကူညီရောင်းချပေးခဲ့တဲ့နောက်မဆုတ်တမ်း D2D နဲ့ with love brunei no fundraiser အဖွဲ့များကိုလည်း CDM Medical Network အနေနဲ့ထောက်ပံ့ကျင်းဝေရရှိခဲ့ကြသောထိခိုက်နစ်နာကျန်းမာရေး CDM များအားလုံးကိုစားအထူးကျေးဇူးတင်ရှိရလို့ဖော်ပြပါတယ် The Promise Campaign ကနေလှဆင်အာမခံ unit 900ရောင်းချနိုင်ဖို့ရည်ရွယ်ထားပြီးလက်ရှိမှာလှဆင်ပြန်မြ300 unit ကျော်ခန့်သာရောင်းချနိုင်သေးရလို့ဆိုထားပါတယ်ရှင်မေဆိုင်မြုပ်တွင်သို့စွန့်ခံသည့်တချီလိမ့်မယဟန်တန်ကများနဲ့ပတ်သက်၍စက်မှတ်ပေးရန်ထိုင်းဖက်ကကြောင်းကြားတဲ့သတင်းနောက်ဆုံးထင်ပြပေးချင်ပါတယ်။တချီလိမ့်မြုပ်ကနေထိုင်းနိုင်ငံမဲဆိုင်မြုပ်တွင်သို့စွန့်ခံကြွကြသည့်အချို့သောယဟန်တန်ကများ၏ဝက်နီးနှင့်မငီသည့်ကိစ္စနှင့်ပတ်သက်ပြီးအထူးစက်မှတ်ပေးရန်ထိုင်းဖက်ကကြောင်းကြားလာမှုများရှိနေကြောင်းတချီလိမ့် News Agency မှဖော်ပြထားပါတယ်။ချို့စွမ်းခံရဟန်းများ၏ဝက်နီးနှင့်မလွန်ညီသည့်အပြုတ်မှုများကြောင့်စိတ်အနှောက်အယှက်ဖြစ်ရသည့်အတွက်တားဆီးပေးနေရန်ထိုင်းအွန်လိုင်းစာမျက်နှာများတွင်ထောက်ပြဝေဖန်ပြောဆိုမှုများရှိနေကြသလိုမဲဆိုင်အာနာပိုင်များကလည်းတာချီလိတ်ရဲနှင့်လာဝကထံတရားဝင်အကြောင်းကြားထားရလို့သိရပါတယ်။တာချီလိတ်ကနေမဲဆိုင်ဖက်သို့စွမ်းခံကြွသည့်ရဟန်းတန်ကာတာမဏေများအနေဖြင့်မြန်မာထိုင်းချစ်ကြည်ရေးအမှတ်၁တရားကနေလဲဆက်ဖြတ်တန်းလက်မှတ်ပြုလို့ရမလို့ပဲကြွရောက်စွမ်းခံခွင့်ပြုနေရမှယခုခါနေဆက်ဖြတ်တန်းလက်မှတ်မပါရှိပါကတားမြစ်သွားမယ်လို့သိရပါတယ်မဲဆိုင်မြုပ်ထဲမှာကိုရင်လေးတွေနဲ့ဦးစင်းတချို့လူတွေကြားတဲ့အတင်းတိုးဝင်ပြီးတပိတ်ထိုးကာငွေချေအလူခံကြတဲ့အပြင်မုံတွေလောင်းလှူရင်လက်မခံကြောင်းတင်ကားအဝါရောင်အညိုရောင်ခွဲပြီးမြန်မာရဟန်းနဲ့ထိုင်းရဟန်းခွဲခြားပြီးထိုင်းလူမျိုးတွေလိုင်းပေါ်ပုံတွေတင်ပြီးဝေဖန်ကြကြောင်းမဲဆိုင်ဖက်ကိုကြွလာတာကရဟန်းကိုရင်အတူလားအစ်စ်လားဆိုတာလည်းမသိနိုင်ကြောင်းဒေသခံတို့ကပြောကြားထားတယ်လို့သိရရှိပါရဲ့ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟန်၊မစ္စစ်သွဲနဲ့ခရှယ်တို့ကပေးပို့ထားတာဖြစ်ပါရဲ့ရှင်။
ဟုတ်ကဲ့ပါခင်ဗျအဲ့တော့ဒီလက်ရှိမြန်မာပြည်နယ်ဦးတော်လိုင်းရေးအရွေးမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကိုဘယ်လိုများဖြစ်စေချင်ပါလဲခင်ဗ
ျလက်ရှိမြန်မာပြည်နယ်ဦးတော်လိုင်းရေးအရွေးမှာတရုတ်ရဲ့အခမ်းကဏ္ဍကိုဘယ်လိုဖြစ်စေချင်သလဲဆိုရင်တော့ကျွန်မဒီ Global Seminar 3ခုမှာပေါ့နော်ကြားရတဲ့ပြည်သူအသံကိုပဲကျွန်မပြန်လည်ပြီးတော့ဖော်ပြပြောဆိုရမှာဖြစ်ပါတယ်ပြည်သူလူထုရဲ့ဖြစ်စေချင်တဲ့အကြောင်းအချက်တွေကတော့4ခုလောက်ရှိပါရှင်ပထမတစ်ခုကတော့ဒီတရုတ်အစိုးရအနေနဲ့ပေါ့နော်ဒီဆက်အုပ်စုကိုပံ့ပိုးကူညီနေတဲ့ထောက်ပံ့မှုပုံစံမျိုးစုံကိုချက်ချင်းရပ်တန့်ဖို့အတွက်ကျွန်မတို့တွေလိုချင်ပါတယ်နောက်တစ်ချက်ကတော့ဒီမြန်မာပြည်သူလူထုရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်သူတို့ရဲ့ sovereignty ပေါ့နော်ဒါကိုလေးစားစီခြင်းနဲ့ဗမာမြေပေါ်မှာအငြင်းချမ်းရေးနဲ့ဒီအသက်အိုးအိမ်စီစဉ်လုံခြုံရေးတွေကိုလည်းပဲလေးစားပြီးတော့ပံ့ပိုးကူညီစေခြင်းနဲ့နောက်တစ်ချက်ကတော့ခုဆိုရင်လည်း ICC မှာပေါ့နော်မယောင်လာရ criminal ဒုစရိုက်မှုတွေကျူးလွန်ထားတဲ့လူတယောက်အနေနဲ့ရှိနေတဲ့အခါမှာဒီလိုမျိုးအာဏာရှင်ကိုပေါ့ပံ့ပိုးကူညီနေခြင်းဒီတရုတ်အစိုးရအနေနဲ့သူပါဒီမှာပေါ့အပိအမြောက်ပြုတဲ့အမှုတွေအနေနဲ့ပါဝင်နေမယ်ဒီအပေါ်မှာတာဝန်ယူမှုတာဝန်ခံမှုတွေရှိရမယ်ဆိုတဲ့အပိုင်းတွေကိုလည်းကျမတို့တွေတေချာကိုဖိအားပေးပြီးတော့မှတတိပေးအတိပေးပြောကြားသွားမှာဖြစ်ပါတယ်နောက်တစ်ချက်ကတော့ဒီတရုတ်အနေနဲ့သူနိုင်ငံရေးအရာရက်တည်နေတဲ့သူရဲ့ရွေးချယ်ရက်တည်လိုက်တဲ့ဗမာပြည်နဲ့သက်ဆိုင်တဲ့ရက်တည်မှုတွေသူရဲ့ဒီ policy ရထားချက်တွေကမှားယွင်းနေရဆိုတာတွေကျမတို့တွေစနစ်တကျနဲ့ထောက်ပြသွားဖို့ရှိပါတယ်ဒီပြည်သူလူထုဘက်ကနေရက်တည်လို့ရှိရင်သူ့ရဲ့အကျိုးစီးပွားတွေကိုပို့ပြီးတော့မှတည်ငြိမ်စေမယ်ရေရှည်မှလည်းပို့ပြီးတော့မှနော်တရုတ်ပြည်သူလူထုအတွက်ကောတရုတ်အစိုးရအတွက်ကောပို့ကောင်းမွန်စေမယ်ဆိုတာတွေကိုထောက်ပြပြီးတော့မှပြောဆိုသွားဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါဒီ American ဆိုရနဲ့လွတ်တော်အစ်ကနေပြီးတော့မြန်မာအရေးကိုပို့ပြီးတော့ဆောင်ရွက်ပေးဖို့ဗားရီများတိုက်တွန်းနေပါလေခင်ဗျာ
American ဆိုရနဲ့လွတ်တော်အစ်ကနေပြီးတော့ဗမာအရေးကိုပို့ပြီးဆောင်ရွက်ပေးဖို့လှုပ်ဆောင်နေတဲ့အရာတွေကတော့အများကြီးရှိပါတယ်အဲ့ဒီထက်အရေးကြီးတဲ့အချက်၃ချက်ကတော့ဒီ American အစိုးရဒီအစ်မှာရှိနေတဲ့အရေးကြီးပုဂ္ဂိုလ်တွေပေါ့နော် Marco Rubio Rubio Rolo, Bogorio, Tamarore, Sae Biro Ma, Jamja Tara Shire, Yeji, Kesari, Bopuma Solushi, Tamaro Nangaye, Nitari Bono, Dione Peta Biro Leve, Thro Nine Bono, Titan Tite, Yari, Bot, Tetwimio, Tamaro Rishine, and Piopia Tara Rishi, and now Regional Stability Tamaro, Di Bama Bine Macabe, and Pawenja Machine Nebono, the Stability Dragol Leve, American Soya. ที่อันนี้เนี่ยลดต่อที่อันนี้เนี่ยปอนอ่ะที่เดินที่ไทยจารีโอจมารุรีที่ตัวเองพี่ก็คู่เครียร์นี่พี่ก็จมารุรีอ่ะสัตว์พี่ก็มาลุ่ยแต่สารีโอชีทารีชีบาร์เช่นแล้วที่รุ่นจารีเอ็กไครซ์สตีเนี่ยเป็นแต่พี่ก็เลยเวจมารุรีอ่ะที่เดินที่ไทยจารีโอพี่ก็พี่ก็บอกสัตว์พี่ก็มาสั่งยันนายมูรีโอเลยสัตว์ทารีชีบาร์เช่นถ้าจะไปมั้งอ่ะน่าจะเช็คการ์ดีบ้ามาเอเนี่ย Violation you accountable people ye now democracy detown any yama a kuni people ye daha and now nanga power you detown bolem hope who's rao shishinili tipu leve advocacy low to abori shibare now the car USA to nele separate marori bowman meeting is a let to shito abiro select down so to abole mia ilo santo ma preparation
okay kimya now so nene piece of piojina bamya shiba dile kimya
ဖြစ်ဆက်ပြီးတော့ပြောချင်တာတော့ကျမတို့ဟာတရုတ်ပြည်သူလူထုပေါ်မှာပေါ့နော်အာတိုက်ခိုက်ဖို့ရေမုန်တီးဖို့ရေလုံးဝမရှိပါဘူးကျမတို့ဟာဒီရှင်ချင်းပင်အစိုးရရဲ့လှုပ်ဆောင်နေတဲ့ပမာပြည်နဲ့ပတ်သက်တဲ့သူတို့ရဲ့ policy မှာမျိုးပဲထောက်ပြအပြောဆိုပြီးတော့ပေါ့နော်ပြုပြင်အောင်လို့ပရက်ရှာပေးသွားဖို့ဒါဖြစ်တယ်ဒါကြောင့်မို့လို့ဒီကမ်ပိန်းကြီးမှာလည်းပေါ့နော်လူလူလှုပ်ရှားမှုကြီးမှာလည်းပြည်ဝင်ပြည်ပါညီကောင်မောင်နှမတွေအားလုံးကမိမိတက်နိုင်တဲ့ဘက်ကနေပြီးတော့မှအားတက်တဲ့ရောပါဝင်ပေးကြဖို့လေကျွန်မဒီနေ့ ยานี่ပြီးတော့မှအားလုံးကိုတိုက်တွန်းနှုတ်ဆက်ကြပါရစေ။ဒါလည်းပဲဒီစမှာမှာရှိတဲ့ဒီလိုပဲကိုမှာပေါ့နော်ဘယ်လိုစကေးတွေပဲရှိရှိဘယ်လိုအထူးစေပဲရှိရှိကိုကြီးနိုင်နေဆိုရင်လည်းကျမတို့ကိုဆက်သွယ်ပြီးတော့မှအားလုံးအတူတူလောက်ကြဖို့အတွက်ကျမတိုက်တွန်းနှုတ်ဆက်ကြပါရစေ။
ပြည်တွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့တော်လန်ဤတိကိတာအစီအစဉ်ဖြစ်ပါတယ်အေလီယန်ရေးသားထားပြီးအောင်လွန်တည်ဆူထားတဲ့တိတ်ဆိတ်တဲ့နေရောင်များဆိုတဲ့တော်လန်ဤတိတဲ့ချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
Radio NUG season 2 ကိုခေတ္တရေနားလိုက်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာ
ဒီအမေရိကန်အစိုးရရဲ့လွှတ်တော်သစ်ကဏ္ဍနေပြီးတော့မြန်မာအရေးကိုပို့ပြီးတော့ဆောင်ရွက်ကြဟာ၁၉.၃မဂါဟတ်ဇ်၊ညပိုင်း၈နာရီခွဲမှာလိုင်းတုံ၂၅မီတာ၁၁.၃မဂါဟတ်ဇ်မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလှုပ်အားပေးများရဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။